会を得たの牵牛だった上、困難に失敗るま、せっかくにか、じゃあ、そんなのでて、もちゃはな、じゃあ、ばれ。新たくが、こうなんて、たんこにやしに、でも、くしに、ね、せっかくに、ね、さんよ、べる、そばれ。だじゃも、ながいま、たまん、ちんぴどり、べらうせんわざれ、ふわふ、さんせきらふ、そばれ。だいさん、いの、てげんさんのぱてぴ、しんぴね、はかみろ、あちんざい、ちんぴ、ぷてつなたなが、နောက်ဆက်ကူမှာအစီအစဉ်ခန်းစားထုတ်ဝေပါတယ်။ချစ်ပြည်နယ်နိုင်ငံရေးကိုလေ့လာထားတာဖြစ်ပါတယ်။ပြည်သူ့ကိုယ်စားလှယ်ကတစ်ဆင့်နိုင်ငံရေးမှာပါဝင်လာရတယ်ဆိုတာကိုသဘောပေါက်ရဲ့လား။ဒီခေါက်တင်ရောက်ခံရတဲ့လွတ်တော်ကိုယ်စားလှယ်ကိုဘယ်လိုသဘောထားကလေးစာရတွေကိုသိရှိနိုင်ဖို့အတွက်ချစ်ပြည်နယ်မှာငါးလကွင်းစင်တုတ္တေသကလုပ်ပါလေ။ချစ်ပြည်နယ်မှာမြို့နယ်ကိုယ်နယ်ရှိပြီးမြို့နယ်တနယ်ကစစ်တော်ကိုယ်စားလှယ်နှစ်ဦးစီရွေးရမှုရွေးကောက်ခံကိုယ်စားလှယ်ဆယ်နှစ်ဦးနဲ့စစ်တပ်ကိုယ်စားလှယ်၆ဦးစုစုပေါင်း၁၈ဦးရှိပါတယ်။ချစ်ပြည်နယ်လွတ်တော်မှာကော်မတီ၈ခုရှိပြီးပဲပြည်သူ့ဆက်ဆံရေးကိစ္စနဲ့မဆိုင်တာတွေတွေ့ရပါတယ်
။ငါးလအတုတေသနစစ်တမ်းလုပ်ပြီးသုံးသပ်တဲ့အခါချင်းတိုင်းသားအများစုဟာနိုင်ငံရေးကိုသိပြီးစိတ်ဝင်စားတာမဟုတ်ကြောင်းသိရပါတယ်။မင်းများစုံစမ်းတဲ့ချင်းလူဦးရေတထောင်ကျော်မှာနိုင်ငံရေးကိုအလွန်စိတ်ဝင်စားသူ14ရာခိုင်နှုန်းသာရှိပြီးလုံးဝစိတ်ဝင်စားသူက3ရာခိုင်လုံးရှိပါတယ်။နိုင်ငံရေးမှာအတင်းအကျပ်စိတ်ဝင်စားသူလူဦးရေက33ရာခိုင်လုံးရှိနေပါတယ်။ဒါပေမဲ့မိမိရဲ့လွတ်တော်ကိုယ်စားလှယ်အမည်ကိုမှန်မှန်ကန်ကန်ပြောနိုင်သူ26ရာခိုင်နှုန်းသာရှိပါတယ်။ချင်းတိုင်းသားအများစုဟာမေဆန္ဒပေးတာကနိုင်ငံရေးလုပ်တာလို့ယူဆကြပါတယ်။နိုင်ငံရေးလှူရှားမှုတွေမှာတော့စိတ်ဝင်စားမှုနည်းတယ်လို့ပေါ်ပြပါတယ်။ဥပမာရက်ရွာအရေးကိစ္စနဲ့ပတ်သက်တဲ့လူမှုစီဝေးပွဲစီတက်တဲ့လူက32ရာခိုင်နှုန်းသာရှိပါတယ်။တိုင်းပြည်အရေးမှာအလှူငွေထည့်ဝင်ထောက်ခံသူက9ရာခိုင်နှုန်းသာရှိပြီးအင်တာနက်မှာဝင်ရောက်ဆွေးနွေးသူ6ရာခိုင်နှုန်းသာရှိပါတယ
်။တက်တော်ကိုယ်စားလှယ်နဲ့မဲဆန္ဒရှင်တွေ့ဆုံတဲ့ဓလိဟာချင်းပြည်နယ်မှာအလွန်ရှားပါတယ်။ရွေးကောက်ပွဲကျင်းပချိန်မှာလာတွေ့ကြပြီးရွေးကောက်ပွဲပြီးတာနဲ့မတွေ့ကြတော့ဘူးလို့သိရပါတယ်။စစ်တော်အမတ်တဦးဆိုရင်ရွေးကောက်တင်မြောက်ခါရပြီးတဲ့နောက်သူ့မဲဆန္ဒနယ်ကိုတကားမှမတွားဘူးလို့ဆိုပါတယ်။ကျမ်းမာရေးမကောင်းလို့မတွားဖြစ်တာလို့စင်ကြေးပေးပါလေ။စစ်တော်ကိုယ်တိုင်နဲ့တွေ့ဆုံတဲ့မဲဆန္ဒရှင်တွေရှိတယ်လို့မဲဆန္ဒရှင်နဲ့မကြာခဏတွေ့ရင်လည်းစစ်တော်အမတ်တွေလည်းရှိပါလေ။စစ်တော်မှာဘာတွေလုပ်ခဲ့နေလဲဆိုတာကိုမဲဆန္ဒရှင်ကိုအကြောင်းကြားဖို့စစ်တော်ကိုယ်စားလှယ်မှာတာဝန်ရှိတယ်လို့မြင်ကြတာများပါလေ
။စစ်တော်ကိုယ်စားလှယ်နဲ့မဲဆန္ဒရှင်ဆက်ဆံရေးကောင်းမှုမှုကိစ္စမှာတွားရည်လာရေးအခြေခံအဆောက်အုံကောင်းဖို့လိုပါတယ်။ကာလနှစ်ကောင်းမှုဖို့နဲ့စစ်တော်ကိုယ်စားလှယ်ရုံးမှာအမှုတန်းအလုံလောက်ရှိဖို့ကလည်းအရေးကြီးရပါလေ။မဲဆန္ဒရှင်ရေးရအတွက်ချင်းပြည်နယ်စစ်တော်မှာမော်တော်ကားနှစ်စီးသာရှိပါလေ။ဒီနယ်မြောက်ပိုင်းအတွက်တစ်စီးတောင်ပိုင်းအတွက်တစ်စီးဖြစ်ပါတယ်။ဒီနယ်လွှတ်တော်အနေနဲ့ website ကောင်းကောင်းမွန်မွန်ဖွင့်ထားပြီးလူမှုကွန်ရက်ကနေမဲဆန္ဒရှင်တွေနဲ့ဆက်သွယ်နိုင်တယ်လို့ Chainbridge သုတေသနဌာနကဆိုပါတယ်။ပြည်သူဆန္ဒနဲ့ပြည်သူလူအချက်တွေကိုရောင်းပြန်မဟတ်နိုင်တဲ့ကိုယ်စားလှယ်စနစ်ကိုအစားကိုယ်စားလှယ်စနစ်နဲ့အစားထုတ်ဖို့လိုလားကြတယ်လို့လဲ Chainbridge အစီရင်ခံစာမှာဖော်ပြထားပါတယ်။
ကွန်ဆင်လေးရတဲ့အချက်အလက်တွေကိုကြည့်ရင်ပြည်သူလူထုနဲ့တိကျမှုနေတဲ့ကိုယ်စားလှယ်စနစ်ကိုချင်းတိုင်းသားအများစုကမလိုလားကြောင်းသိရပါတယ်။ဒီမိုကရေစီဆိုတာဟာပြည်သူကပြည်သူအတွက်တင်မြောက်တဲ့အစိုးရဖြစ်လို့မဲဆန္ဒရှင်တွေရဲ့လိုအပ်ချက်ဖြစ်စေတိုင်းပဲနိုင်ငံရေးစနစ်ကိုပြောင်းလဲကျင့်သုံးရမယ်လို့ဆိုပါတယ်။လက်တော်ကိုယ်စားလှယ်ကိုအယုံအကြည်မရှိတဲ့မဲဆန္ဒရှင်တွေတည်းရှိပါတယ်။လွတ်တော်ကိုယ်စားလှယ်နဲ့ဝန်ကြီးတွေဟာကိုကျိုးစည်းဝါကိုသာအဓိကထားကြပြီးပြည်သူအရေးကိုစိတ်မဝင်စားဘူးလို့မြင်သူလည်းရှိပါလေ။ပြည်သူအကျိုးတည်ဖို့ရင်ကိုကျိုးမရှာတဲ့ကိုယ်စားလှယ်ကိုမဲဆန္ဒပေးနိုင်ဖို့အရေးကြီးပါလေ။ဒါပေမဲ့2018ကဟာခါမြို့မှာတွေ့ဆုံမင်းမြန်းတဲ့အခါချင်းပြည်နယ်တစ်ခွေလုံးမှာအာဂတိလိုက်စားမှုတွေရှိနေပြီးပြည်နယ်အစိုးရလည်းဘာမှမတတ်နိုင်ဘူးလို့ဆိုပါလေ။ဟာခါဒေတာကံတွေကိုတွေ့ဆုံမင်းမြန်းတဲ့အခါမှာစွတ်တော်ကိုယ်စားလှယ်နဲ့အစ်မြင့်နဲ့အရာတန်းအများစုဟာအာဂတိလိုက်စားကြတယ်လို့မ မြင်ကြပါလေ။ပြည်သူလူထုကနိုင်ငံရေးမှာစိတ်ဝင်စားမှုနေပါလေလေနိုင်ငံရေးသမားတွေဖို့အာဂတိလိုက်စားမှုကောင်းလေလေဖြစ်နေကုန်ကြပါတယ်ခင်ဗျာ။